ကနေဒါနဲ့မက္ကဆီကိုပေါ်သွင်းကုန်ကိုတွန်းပြင်ကောက်ခံမဲ့အရေးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအနည်းဆုံးတစ်လတာဆိုင်းလိုက်ပါလေ။ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုနောက်မက္ကဆီကိုသမ္မတကလော်ဒီယိုရှိန်ဘောင်းတို့နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့သီးခြားစီဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုဆိုင်းငံ့သဘောတူညီခဲ့ကြတာဖြစ်ပါလေ။အမေရိကန်နိုင်ငံတွင်းကိုဖက်တနိုင်းမူရစ်ဆေးဘွားဝင်နေတာတားနိုင်အောင်မက္ကဆီကိုအရာတပ်ဖွဲ့ဝင်1000ကိုချထားမယ်လို့မက္ကဆီကိုသမ္မတကလော်ဒီယာရှိန်ဘောင်းက X လူမှုစာမျက်နှာမှာပြောလိုက်ပြီးတဲ့နောက်မက္ကဆီကိုပို့ကိုတွေပေါ်အခွန်25ရာခိုင်နှုန်းချတဲ့စီစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုတလကြဆိုင်ငံ့လိုက်တာပါ။ဘီယာဂျီလက်နက်တွေမက္ကဆီကိုကိုခိုးသွင်းနေကြတာကိုလည်းရအောင်လုပ်ဖို့အမေရိကန်ကဂတိကဝတ်ပြုတယ်လို့မက္ကဆီကိုသမ္မတကရေးထားပါတယ်။ဆိုင်းတဲ့တလအတွင်းလုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးကြမယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။သမ္မတထရမ့်ရဲ့အမိန့်ကကုန်သွယ်စစ်မဟုတ်တာယာနှုံးပြည့်ရှင်းပါတယ်ဒါကမွေးစေဝါစစ်ပွဲပါလို့အိမ်ပြည်တော်မျိုးသားစစ်ပွဲရေးကောင်စီညွှန်ကြားမှု Kevin Hassett ကတနင်္လာနေ့မှာပြောပါတယ်အရင်မတိုင်မီတုန်းကတော့ Elon Musk ရဲ့ Starlink Internet ဝန်ဆောင်မှုကုမ္ပဏီနဲ့ချုပ်တဲ့စာချုပ်ကိုပါဝင် American ကုမ္ပဏီတွေနဲ့ချုပ်ထားတဲ့စာချုပ်တွေကိုပိတ်တိုက်ကြောင်းကနေဒါနိုင်ငံ Ontario ပြည်နယ်ဝန်ကြီးချုပ် Doug Ford ကတနင်္လာနေ့မှာကြေညာခဲ့ပါတယ်